အနိစ္စဒုက္ခအနတ္တယုံနံတို့၌ရှိသောအနိစ္စဒုက္ခအနတ္တသဘောတို့ကိုရှုသိသောဉာဏ်ကိုဝိပဿနာဟုခေါ်သည်အဲ့လိုဟုတ်ကဲ့လားကဲဆိုသားမှာဝိပဿနာဆိုသည်မှာနောက်တစ်ခါမှတ်တဲ့ကြတော့ဟုတ်ကဲ့အဲ့ဒီဝိပဿနာဉာဏ်ဖြစ်အောင်ဘာကိုရှုရ။ယုံနဲ့နာဆိုတာနှစ်မျိုးပေါ့။အဲ့ဒီနှစ်မျိုးကိုတိတဲ့မြန်များခွဲလိုက်တော့ဘယ်နှခုခွဲနိုင်လဲ။ဟမ်ဘယ်နှမျိုး၅မျိုးဟုတ်လား၅မျိုးဆိုတာဘာတွေတော့ဆိုပါ၅မျိုးอ่ะเป็น1မျိုးบาบาယူပခန္ဓာရူပခန္ဓာဆိုတာဘာကိုပြောတာလဲဝိနည်းခန္ဓာဩသင်ညေခန္ဓာဩသင်္ခါရခန္ဓာဩဟမ်သင်္ခါရခန္ဓာကဝိညာဉ်နဲ့ခန္ဓာ gain လိုက်စို့ခန္ဓာ၅ပါးအစုတရားဆိုသည်မှာခန္ဓာဆိုတာအစုလို့အဓိပ္ပာယ်ရတယ်အပေါင်းအစုခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိဉ္ဇခန္ဓာခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနာခန္ဓာမှတ်သားမှုတရားအစုသိဉ္ဇခန္ဓာခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစု รูปะขันธ์เวทนะขันธ์มัตตามุตยาอสุ
มัตตาม
ุตยาอสุ
ติ
ญญစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာသုတိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်တိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည်ဆိုခန္ဓာ၅ပါးအစုတရားဆိုသည်မှာယုတ်တရားအစုရူပခန္ဓာခံစားမှုတရားအစုဝေဒနခန္ဓာမှတ်သားမှုတရားအစုသိဉ္ဇခန္ဓာစေသောပြုလို့အာထုမှုတရားအစုသင်္ခါရခန္ဓာတိမှုတရားအစုဝိညာဉ်နဲ့ခန္ဓာတို့ဖြစ်ပါသည
်
ဆိုယုတ်တရားအစုယုတ်တရားအစုဆိုတာယုတ်တစ်ခုတည်းကိုလည်းအစုလို့ခေါ်တယ်။မကြောက်လဲလို့ဆိုတော့ဒီယုတ်ကဒီယုတ်မျိုးအတိတ်မှာဖြစ်ပြီးပြက်ခဲ့ပြီ။အခုလည်းဖြစ်စေနောက်လည်းဖြစ်ပြီးပြက်အောင်မယ်အတိတ်ယုတ်အနာဂတ်ယုတ်ပစ္စုပန်ယုတ်သုံးမျိုးလို့အဲ့ဒီသုံးမျိုးကိုတစုလို့ဆိုရတယ်။တခါ ရန်တဲ့ယုတ်စုနုရဲ့ယုတ်စုဒီနှခုကိုစုလိုက်တော့ယုတ်စုလို့ခေါ်ရတယ်တခါအနီးမှာရှိနေတဲ့ယုတ်စုအဝေးမှာရှိနေတဲ့ယုတ်စုအဲ့ဒီအနီးအဝေးယုတ်ကိုစုလိုက်ပြန်တော့လည်းအစုရပြန်တယ်အဲ့လိုစုတာကိုပဲအစုလို့တခုတည်းကိုအဲ့လိုအစုလို့ခေါ်တယ်နခုသုံးခုကိုအစုခေါ်တယ်ဆိုတာတော့ပြောစရာမလိုဘူးပေါ့ထို့အတူပဲခံစားမှုခံစားမှုဝေဒနာကလည်းပဲသူခံစားမှုဆိုတဲ့သဘောအနေနဲ့တော့တခုတည်းပဲဒါမဲ့အတိတ်ကခံစားတယ်ခံစားခဲ့တယ်အခုလည်းခံစားနေတယ်နောက်လည်းခံစားအောင်မယ်အတိတ်ခံစားမှုအနာဂတ်ခံစားမှုပစ္စုပန်ခံစားမှုသုံးခုကိုစုလိုက်တော့ခံစားမှုအစုနေတဲ့ခံစားမှုဝေးတဲ့ခံစားမှုနှစ်ခုစုလိုက်တော့အဲ့ဒီမှာလည်းပဲခံစားမှုအစုဝေဒနာခန္ဓာဝေဒနာကခံစားခန္ဓာကခန္ဓာကအစုဝေဒနာခန္ဓာခံစားမှုအစုထို့တူပဲသိညာမှတ်သားတာကလည်းပဲမှတ်သားတဲ့သဘောအရာတော့သူကတခုတည်းပဲဒါပေမဲ့အတိတ်ကမှတ်သားခဲ့တဲ့အခုမှတ်သားနေတဲ့အနာဂတ်ကလည်းမှတ်သားအောင်ပဲအတိတ်အနာဂတ်ပစ္စုပန်သုံးခုစုလိုက်တော့အစုဖြစ်သွားရဲ့ညာတင်ရဲ့ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာလည်းဒီတိုင်းပဲယုတ်ကတော့28ခုရှိတယ်အဘိဓမ္မာသဘောအရာယုတ်က28ခု28ပါခံစားမှုကလည်းသူ့ခံစားမှုဆိုတဲ့သဘောတစ်ခုတည်းအနေနဲ့တော့တစ်ခုတည်းပဲဒါပေမဲ့ခွဲလိုက်တော့ချမ်းသာခံစားမှုဆင်းရဲခံစားမှုမချမ်းသာမဆင်းရဲခံစားမှုဆိုတော့ဘယ်နှခုဖြစ်သွားတာသုံးခုဖြစ်သွားတယ်တခါအဲ့ဒါကိုမှကိုချမ်းသာစိတ်ချမ်းသာကိုဆင်းရဲစိတ်ဆင်းရဲပြီးတော့မချမ်းသာမဆင်းရဲအဲ့လိုခွဲလို့ရပြန်တယ်အဲ့လိုခွဲလိုက်တော့ဘယ်နှခုဖြစ်သွားဘယ်နှခု၅ခုဖြစ်သွားတယ်ကိုယ်ချမ်းသာသူ့ကိုဒုက္ခလို့ခေါ်တယ်စိတ်ချမ်းသာသူ့ကိုသောမနတလို့ခေါ်တယ်ကိုဆင်းရဲဒါကိုဒုက္ခလို့ခေါ်တယ်စိတ်ဆင်းရဲအဲ့ဒါကိုဒေါမနတလို့ခေါ်တယ်အဲဟိုမချမ်းသာမဆင်းရဲကတော့ဥပိ္ခာပေါ့၅မျိုးအဲ့လိုခွဲလို့ရဒါပေမဲ့ခံစားမှုဆိုတဲ့သဘောအနေနဲ့တော့ဘယ်နှခုတော့တစ်ခုတည်းပဲခံစားတယ်ဆိုတဲ့သဘောအနေနဲ့တော့တစ်ခုတည်းပဲချမ်းသာခံစားတော့ဒုက္ခဝေဒနာလို့ခေါ်လိုက်တယ်ဆင်းရဲတာကိုခံစားတော့ဒုက္ခဝေဒနာလို့ခေါ်လိုက်တယ်မချမ်းသာမဆင်းရဲခံစားတော့ဥပေက္ခဝေဒနာလို့ခေါ်လိုက်တယ်ဒီလိုခွဲလိုက်တာအဲဒီဝေဒနာကလည်းသုံးခုပဲသိညာကလည်းပဲအဲ့လိုလျှောက်ပြီးတော့ခွဲလို့ရမြင်ရတဲ့အစဉ်ကိုမှတ်သားတဲ့သိညာကြားတဲ့အသံကိုမှတ်သားတဲ့သိညာနားရတဲ့အနံ့ကိုမှတ်သားတဲ့ပညာစားရတဲ့အရာတာကိုမှတ်သားတဲ့သိညာထိရတဲ့အထိတွေ့ကိုမှတ်သားတဲ့သိညာကြံတွေးရတဲ့သဘောကိုမှတ်သားတဲ့သိညာလို့အဲ့လိုခွဲလို့ရအဲ့လိုဆိုတော့သိညာဘယ်နှခုဖြစ်သွားဟမ်ငါအမှတ်တမဲ့ပြောလိုက်တော့နင်တို့လည်းအမှတ်တမဲ့ဖြစ်သွားတယ်နော်မြင်တာကိုမှတ်တယ်ကြားတာကိုမှတ်တယ်နားတာကိုမှတ်တယ်စားတာကိုမှတ်တယ်ထိတာမှတ်တယ်ကြံတွေးတာမှတ်တယ်6ခုအဲ့လိုခွဲလို့ရတာမှတ်တာအခုနခံစားမှုလည်းဒီလိုခွဲလို့ရတယ်ခန္ဓာမှုသုံးခုခွဲလိုက်တော့အဲ့ဒီသုံးခုကိုပဲတခါမြင်ကြားနံစာ ထိသိထိတွေးနဲ့မှတ်ခွဲလိုက်တဲ့အခါကျတော့6 3 4 8ဒါကခံစားမှုကို5ခုလို့ယူဆပြန်တော့6ခုနဲ့မြောက်လိုက်တော့56 30အဲ့လိုပွားလို့ခွဲလို့ရတယ်သင်္ခါရကြတော့သူထဲမှာကိုကအရေးအတွက်အားဖြင့်50ရှိနေတယ်သူထဲမှာကိုကအရေးအတွက်အားဖြင့်50ရှိနေတယ်စေတသိက်ခေါ်တယ်စိတ်နဲ့ရှင်ပြီးဖြစ်တဲ့သဘောတွေစေတသိက်ခေါ်တာကိုင်းလိုက်ဆိုယုံ28ပါးကယုတ်တရားအစုရူပခန္ဓာယုံ28ပါးကယုတ်တရားအစုရူပခန္ဓာဆိုเวทนาก็ขันธ์5หมู่เตียอสุเวทนะขันธ์เวทนาก็ขันธ์5หมู่เตียอสุเวทนะขันธ์สุปัญญาก็มัตตาหมู่เตียอสุปัญญะขันธาปัญญาก็มัตตาหมู่เตียอสุปัญญะขันธาโซเวทนาก็แล้วเป็นสิทธิ์ตะไตเป็นปัญญาก็แล้วสิทธิ์ตะไตเป็นสิทธิ์ตะไตสระสิ้นเนี่ยရှင်ပြီးဖြစ်တာစိတ်เนี่ยအတူတူပဲဖြစ်တာစိတ်တะไตလို့ခေါ်တယ်အဲတော့စိတ်ဆိုတာသိတာလေးတစုံတရာသိလိုက်တယ်ဆိုလို့ချင်းအဲ့ဒီသိတဲ့အရာလေးပေါ့ခံစားမှုမပါဘူးလားပါတယ်ကောင်းတာရင်လည်းခံစားတယ်ဆိုးရရင်လည်းခံစားတယ်မကောင်းမဆိုးရင်လည်းခံစားတယ်ဟုတ်တယ်မဟုတ်လားအခုဒီမှာနှင်းစီပွင့်တွေ့တယ်မြင်လိုက်တယ်နှင်းစီပွင့်မြင်လိုက်တော့မြင်တာဟာမြင်သိသိလိုက်တာပဲမဟုတ်ဘူးလားအဲ့ဒီသိတာကမြင်သိသိတာကစိတ်အဲ့ဒါမှလှလိုက်တာလို့ခံစားလိုက်တာကစေတသိက်ဝေဒနာပေါ်ဟုတ်ကဲ့လားအဲ့ဒါလှလိုက်တာလို့ခံစားတာကောင်းခံစားလားဆိုးခံစားလားဘာဝေဒနာခေါ်မလဲဒုက္ခဝေဒနာဒုက္ခဝေဒနာဒါကြောင့်အဲ့ဒီဝေဒနာခံစားမှုတို့တင်ညာမှတ်တာမှတ်သားမှုတို့ဟာစိတ်နဲ့ရှင်းပြီးတော့ဖြစ်လို့စိတ်နဲ့အတူတူပဲဖြစ်လို့တို့ကိုစေတသိက်လို့ခေါ်တာစိတ်နဲ့ရှင်ဖြစ်တဲ့သဘောစိတ်စိတ်နဲ့အတူတူပဲဖြစ်တဲ့သဘောတွေကိုစေတသိက်လို့ခေါ်တော့ဒီတော့မြင်လိုက်တာနဲ့နောက်ကမှတ်တာရောတခါတည်းမပါဘူးလားမှတ်လိုက်တာပဲဟောပန်းရောင်လေးကိုဟောပွင့်ပတ်ကလေးတွေနဲ့မဟုတ်ဘူးလားမမှတ်ဘူးလားမှတ်တယ်အဲ့ဒီမှတ်တာကလည်းစိတ်ကသိပြီလို့မှတ်လို့ရတာမဟုတ်လားစိတ်ကသိမပြီးရင်မှတ်လို့ရမလားမရဘူးဒါကြောင့်အဲ့ဒီမှတ်တာကလည်းပဲသိညာကလည်းစိတ်နဲ့အတူတူပဲဖြစ်တယ်စိတ်နဲ့ရှင်းတယ်ဒါကြောင့်သူ့ကိုပါခေါ်လဲစေတသိက်အဲ့ဒါလို့စိတ်နဲ့အတူတူပဲဖြစ်စိတ်နဲ့ရှင်းနေဖြစ်တဲ့စေတသိက်ပေါင်း 52ပါးရှိတယ်တဲ့52ပါးရှိကြတယ်52ပါးလို့သုံးတယ်52မျိုးပေါ့စေတသိက်50တချို့ကလည်း52လုံးလို့ဒီလိုသုံးတယ်ဘလောက်ရှိတော့စေတသိက်52ဒီတော့နောက်တစ်ခုကြည့်စမ်းပေါ့အဲ့ဒီပန်းလေးမြင်လိုက်တော့လှတ်လိုက်တာလှတ်လိုက်တာဆိုတော့ခံစားမှုနဲ့တွဲပြီးတော့ဘာပါလာတာဟမ်ပါတယ်အဲ့ပေါ်နှစ်သက်မှုပါလာတာဘောသဘောကျမှုပါမလားဘူးလားအဲ့ဒီနှစ်သက်တာသဘောကျတာကလောဘမဟုတ်လားအဲ့ဒီလောဘလဲစိတ်ကပန်းကိုမြင်သီးသီးပေးလိုက်လို့သူကနှစ်သက်သဘောကျနိုင်တာမဟုတ်လားတကယ်လို့သာစိတ်ကသိမပေးရင်သူဖြစ်ပါမလားဒါကြောင့်သူဟာစိတ်နဲ့ရှင်ဖြစ်တယ်စိတ်နဲ့ဒီလိုပဲဖြစ်တယ်ဒါကြောင့်သူလည်းပဲဘာခေါ်လဲစေတသိက်သူလည်းပဲစေတသိက်အစရှိသည်ဖြင့်ဒေါသတို့မောဟတို့လည်းအတူတူပဲပေါ့အဲ့ဒီစေတသိက်ပေါင်း52ခုရှိတယ်ဟုတ်ကဲ့လား52ခုရှိတယ်အဲ့ဒီ52ခုတည်းကဝေဒနာကိုဝေဒနာခန္ဓာလို့မြတ်စွာဘုရားနာမည်တပ်ပေးလိုက်တယ်။ဟုတ်လား။သင်ညာကိုဘာလို့နာမည်တပ်လိုက်တော့သင်ညာခန္ဓာလို့နာမည်တပ်ပေးလိုက်တယ်။အဲ့တော့စေတသိက်2ခုတော့နာမည်တပ်ပြီးသွားပြီ။နာမည်မတပ်ရသေးတဲ့စေတသိက်ဘလောက်ကျန်နေတော့50ကျန်နေတယ်။ဟုတ်ကဲ့လား။ဘာလို့လို့စိတ်ကတက်တက်ကြွကြွဖြစ်မှဒီအလုပ်လုပ်မိတယ်မဟုတ်လားတက်တက်ကြွကြွမဖြစ်ရင်လုပ်မိရလားအဲ့ဒီတက်တက်ကြွကြွဖြစ်နေတဲ့သဘောကိုစေတနာလို့ခေါ်တယ်အဲ့ဒါကိုပဲစိတ်ဆော်တယ်လို့စာဆုံးသုံးတယ်စိတ်ဆော်တယ်ဆိုတာတက်တက်ကြွကြွဖြစ်ပြီးတော့သူကိုယ်တိုင်လည်းတက်တက်ကြွကြဖြစ်နေတယ်သူနဲ့ရှင်ပဲစိတ်စေတသိက်တွေကိုလည်းတက်တက်ကြွကြဖြစ်အောင်စိတ်ဆော်လှုပ်ဆော်သွေးထိုးပေးတယ်ဒါကြောင့်သူကစာကောအနေနဲ့တရားကောအနေနဲ့စိတ်ဆော်တယ်လို့သုံးတယ်စေတနာကိုစိတ်ဆော်တယ်ဆိုတာသွေးထိုးတယ်လှုပ်ဆော်တယ်အဲ့ဒါအစိုးရဆိုရင်တော့မကြိုက်ဘူးဟုတ်ကလားကြဲလို့ဆိုရစင်တော့မကြဲဒါမဲ့လို့တကယ်လှုပ်ဆိုတာတကယ်စိတ်ဆိုတာဒီစေတနာကသူကတက်ကြွပြီးတခြားအားတွေကိုအဲအဲ့ဒါလေးလိုချင်စရာကောင်းတယ်လိုချင်စရာကောင်းတယ်ဆိုသူကလှုပ်ပေးတာအဲ့လိုဆိုတော့လိုချင်တဲ့စိတ်ကဖြစ်လာရောလိုချင်စရာကောင်းတယ်ဆိုရင်အဲ့ဒါစိတ်ဆိုတာပဲမဟုတ်လားသွေးထိုးပေးတာပဲမဟုတ်လားအဲ့ဒါနဲ့လိုချင်သိဖြစ်လာဒီတော့အလုံးမှန်သမျှဟာအဲ့ဒီတက်ကြွစိတ်ဆော်တဲ့သဘောမပါရင်ဖြစ်မလားတက်ကြွစိတ်ဆော်တဲ့ပါတဲ့သဘောဒီသဘောပါမှပဲအလုံးကဖြစ်တာစိတ်အလုံးရောနှုတ်အလုံးရောကိုယ်အလုံးရောဒါကြောင့်မြတ်စွာဘုရားကစေတနာကိုအလုံးလို့ခေါ်တယ်တဲ့စေတနာကိုဘာလို့ခေါ်လဲသူပါမှအလုံးပြီးမြောက်တာဖြစ်လို့အလုံးလို့အဲ့ဒီအလုတ်ကိုနောက်တစ်မျိုးခေါ်သေးတယ်ဘယ်လိုခေါ်လဲဆိုတော့ဘယ်လိုခေါ်လဲကံဟုတ်ကဲ့လားအဲ့ဒီအလုတ်ကိုကံလို့ခေါ်တယ်ကံဆိုတာအလုတ်ပဲအလုတ်ကောင်းမှကံကောင်းသည်အလုတ်ဆိုးလင်ကံဆိုးသည်ပေါ့မဟုတ်လားအဲ့တော့အဲ့ဒီကံလို့အလုတ်လို့ခေါ်တာဘုသူ့ကိုနာမည်တတ်တာတော့စေတနာကိုနာမည်တတ်တာသူကဥစည်းကောင်းဆောင်ကြီးအဲ့တော့သူဖြစ်မှပဲနောက်ကသူပဲရှင်မဲ့လောဘကလည်းလိုချင်လို့ရတယ်သူကစိတ်စော်လှုပ်စော်ပ ေးမှပဲဒေါသလည်းစိတ်ဆိုးလို့ရတယ်သူကစိတ်ဆိုးလုံးဆိုးပေးမှတတ်တာလည်းယုံကြည်လို့ရတယ်သူကစိတ်ဆိုးလုံးဆိုးပေးမှမာနကလည်းထောင်တော့တက်ကြွလို့ရတယ်ဒီတော့စေတသိက်တွေထဲမှာသူကဥစည်းကောင်းဆောင်ကြီးမဟုတ်ဘူးလားဒါကြောင့်သူကိုစိတ်ဆိုးတဲ့တရားပြုတ်လုတဲ့တရားလို့ခေါ်တယ်ပြုတ်လုတဲ့ဆိုရဲကအာထုတ်မှုမပါပဲပြုတ်လို့လို့ရမလားဒါကြောင့်အာထုတ်တဲ့တရားလို့လည်းခေါ်တယ်စေစောတဲ့တရားပြုတ်လုတဲ့တရားအာထုတ်တဲ့တရားဘယ်နှမျိုးခေါ်နိုင်လဲ၃မျိုးခေါ်နိုင်တယ်ဘာပါလဲအထုတ်တဲ့တရားအဲ့တော့သူမပါရင်တခြားစေတသိက်တွေဖြစ်မလားဖြစ်ပါဘူးဗျာအဲသူပါမှပဲတခြားစေတသိက်တွေဖြစ်တော့သူကခေါင်းဆောင်ကြီးဒါကြောင့်သူ့ကိုနာမည်တက်လိုက်တဲ့စေသောပြုလို့အာထုတ်မှုလို့နာမည်တက်လိုက်တယ်ဘယ်သူ့ကိုလဲနာမည်တက်တာရဲ့မဟုတ်ဘူးသူ့ကိုဘာသာပြန်လိုက်တာစေသောပြုလို့အာထုတ်မှုအဲ့တော့စေတသိက်တိုင်းဟာသူဥဆောင်မှာပဲဖြစ်တယ်ဝေဒနာလည်းသူဥဆောင်မှာပဲဖြစ်တာပဲသင်ညာလည်းသူဥဆောင်မှာပဲဖြစ်တာပဲသို့တော်လည်းမြတ်စွာဘုရားကဝေဒနာနဲ့သင်ညာကိုတော့နာမည်သိချတတ်ပေးလိုက်တယ်ဝေဒနာခန္ဓာသင်ညာခန္ဓာလို့ဟုတ်ကဲ့လားအဲ့လိုနာမည်တက်လိုက်တယ်ကျန်တဲ့စေတသိက်90ကျတော့နာမည်တက်ရပါလားမတရားလေးဘူးအဲ့ဒီကြံတဲ့စေတသိက်90ကိုဘယ်သူကဥဆောင်ပါလဲအေးအဲ့ဒါကိုအဲ့ဒီစေတနာကိုသင်္ခါရလို့ခေါ်တယ်ဒီစေတနာကိုသင်္ခါရလို့ခေါ်တယ်ဒါကြောင့်သင်္ခါရဆိုတာစေဆော်တဲ့တရားပြုလုပ်တဲ့တရားအာထုတ်တဲ့တရားအဲ့ဒီစေတနာကိုဘာလို့ခေါ်လဲသင်္ခါရလို့ခေါ်တယ်။သင်္ခါရဆိုတာအတိပ္ပယ်ကဟုတ်ကဲ့လား။ဒါကြောင့်မို့စေသောပြုလို့အာထုတ်မှုတရားအစုသင်္ခါရရဲ့ခန္ဓာလို့ပြောတာ။အရေးအတွက်ဘယ်လောက်ရှိတော့50ရှိတယ်။ဘုသူတွေကျင်ထားဖယ်ထားတော့ဝေဒနာနဲ့သင်ညာကိုဖယ်ထားတယ်။စေတသိက်52ရှိတာတည်းကဝေဒနာနဲ့သင်ညာဖယ်ထားတယ်။ဟုတ်ကဲ့လား။အဲငါဝိပဿနာဟောနေတာလားအဘိဓမ္မာသင်ပေးနေတာလား။ဟဲ့။ဒါကဝိပဿနာနဲ့တိုက်ရိုက်ဆက်သွယ်ပတ်သက်နေလို့မလို့ဒီအဘိဓမ္မာကသင်ပေးရတာ။ဟုတ်ကဲ့လား။ယုံ28ပါးကရူပခန္ဓာဝေဒနာကဒုက္ခပညာကတဉ္ဇခန္ဓာမှတ်သားမှုအစုစေသောဝိညာဏဆိုတာသိတာစိတ်ကလေးကိုပြောတာတခုတည်းစိတ်ကတခုတည်းအဲ့ဒီစိတ်ကလေးကိုတော့သိတာလေးကိုတော့ဝိညာဉ်နဲ့ခန္ဓာလို့နာမည်တက်လိုက်တယ်ဒီတော့နာမည်မတရသေးတဲ့စေတသိက်ကဘယ်လောက်ကြာလဲ။ဒါကြောင့်မို့ဝေဒနာသိညာကျင်သောစေတသိက်90ကသင်္ခါရခန္ဓာ။ဟုတ်ကဲ့လား။ဝေဒနာသိညာကျင်သောဆိုတာသိသလား။ဖဲထားတာသူမပါဘူးဒီလိုမဟုတ်လား။ဝေဒနာသိညာမပါပဲကျန်တဲ့စေတသိက်90ကဘာခန္ဓာလဲ။သင်္ခါရခန္ဓာဒီတော့ယုံ28ပါးကယုတ်တရားအစုရူပခန္ဓာဟုတ်ကဲ့လားဝေဒနာကခံစားမှုတရားအစုဝေဒနာခန္ဓာသိညာကမှတ်သားမှုတရားအစုသိညာခန္ဓာဝေဒနာတင်ညာကျင်သောစေတသိက်50ပါး စေသောပြုလို့အာထုံမှုတရားအစုသင်္ခါရခန္ဓာဒီလိုမဟုတ်လားဟုတ်ပြီလားခိုင်းလိုက်ဆိုဝေဒနာတိညာကျင်သော
စေတသိက
်50ကစေသောပြုလို့အာထုံမှုတရားအစုသင်္ခါရခန္ဓာဝေဒနာတင်ညာကျင်သောစေတသိက်50ကစေသောပြုလို့အာထုံမှုတရားစုသင်္ခါရခန္ဓာသို့စိတ်ကသိတဲ့သဘောလေးအနေနဲ့တခုပဲဒါပေမဲ့လို့မျက်စိနဲ့မြင်သည်သိတော့စိတ်တစ်မျိုးနားနဲ့ကြားသည်သိတော့စိတ်တစ်မျိုးနှာခေါင်းနဲ့နမ်းသည်သိတော့စိတ်တစ်မျိုးအဲ့ဒါလို့ခွဲလို့ရပြန်အဲမျက်စိနဲ့မြင်သည်သိတော့စက္ခုဝိညာဉ်လို့ခေါ်တယ်မြင်သည်စိတ်ပေါ့နာနဲ့ကြာတိတိတော့ကြာတိစိတ်သောတာဝိညာဉ်လို့ခေါ်တယ်အစရှိသည်ဖြင့်ရတဲ့သမ ्या လျှောက်ခွဲလိုက်တဲ့အခါကျတော့စိတ်က89ခုပွဲသွားတယ်ဘယ်လောက်ပွဲသွား89ခုပွဲသွားတယ်ဒါပေမဲ့သိတယ်ဆိုတဲ့သဘောအနေနဲ့တော့တစ်ခုတည်းပဲခွဲရလို့သာ89ခုခွဲတာအဘယ်ဘုံမှာဖြစ်တဲ့စိတ်ကတစ်မျိုးလူဘုံနတ်ဘုံဖြစ်တဲ့စိတ်ကတစ်မျိုးမြမဘုံဖြစ်တဲ့စိတ်ကတစ်မျိုးစသည်ဖြင့်ဘုံလိုက်လဲခွဲလိုက်သေးတယ်အဲ့တော့အဲ့ဒီ89ခုကတော့အသေးစိတ်သိဖို့မလိုပါဘူးသိတဲ့သဘောလေးတစ်ခုဟာစိတ်ပဲဆိုရင်ပြီးရောအဲ့ဒီ89ခုကိုအဘိဓမ္မာမှာဒီလိုသုံးတယ်စိတ်တစ်ခုယုတ်90ပါတယ်လားဘာပြောတာတော့ဟမ်စိတ်တစ်ခုယုတ်90မဟုတ်လားဟောယုတ်ဆိုတာရပ်ပက်လက်နဲ့ယုတ်တာရပ်ပက်လက်တတယုတ်ယုတ်လျော့ခြင်းအဲ့ဒါပြောတာတခုယုတ်လျော့နေသော90ခနဲ့တော့တခုယုတ်လျော့နေသော90ဆိုတာဘယ်လောက်တော့အေးအဲ့ဒါကိုစိတ်တခုယုတ်90လို့ခေါ်တယ်စိတ်တခုယုတ်90မဟုတ်ဘူးတခုယုတ်နေတော့90အဲဒါအဘိဓမ္မာအသုံးနားလဲအောင်ပြောရတာဒါကြောင့်အဲ့ဒီသုံးနားမလဲတော့စိတ်တခုယုတ်က90လို့အဲ့လိုပြောကြတယ်ယုတ်က90လားဘယ်လောက်ရှိတော့28ပါမဟုတ်လားကိုင်းလိုက်ဆိုစိတ်တခုယုတ်90ကဝိညာဉ်နဲ့ခန္ဓာအတိမှုတရားအစုဝိညာဉ်နဲ့ခန္ဓာစိတ်တခုယုတ်90ကအတိမှုတရားအစုဝိညာဉ်နဲ့ခန္ဓာဆို
Thank you.
ဲ့ဒါကပြောနေကြအတိုင်းပဲအဲ့ဒါကိုဒီလိုပြန်ပြောရမှာမဖြစ်ဘူးလားတခုယုတ်တခုယုတ်လျော့နေသောစိတ်90ကဝိညာဉ်နဲ့ခန္ဓာဘယ်နဲ့တော့အဲ့ဒီတဲ့ပူသေးကြအောင်ကစိတ်89ခုကဝိညာဉ်နဲ့ခန္ဓာဆိုပိုးမသေးကြဘူးလားပိုးသေးကြတာဘာပြောစရာလိုသေးလဲကဲနှစ်မျိုးလုံးဆိုစိတ်89ခုကဝိညာဉ်နဲ့ခန္ဓာစိတ်89ခုကသိမှုတရားအစုဝိညာဉ်နဲ့ခန္ဓာဆိုအများဆုံးအဘိဓမ္မာစကားလုံးရတော့ဘယ်လိုဆိုမလဲစိတ်တစ်ခုယုတ်90ကသိမှုတရားအစုဝိညာဉ်နည်းဟုတ်လား gain ပြန်ဆိုယုတ်28ပါးကဝေဒနာကဝေဒနာသိညာကျင်သောစေတသိက်90ကထပ်ဆိုအဲ့ဒါကိုထပ်ဆိုဝေဒနာသိညာကျင်သောစိတ်တစ်ခုယုတ်90ကစိတ်တစိတ်စိတ်89ခုကเข้าสีเปลี่ยนสู40ပါပေါင်းဆိုခန္ဓာ5ပါးအစုတရားဆိုသည်မှာယုတ်28ပါးကယုတ်28ပါးက
thank you.
ာတခမရှိရင်ตายတတ်မဲ့ဆွဲလဲဆွဲเสียဖြစ်တယ်အသိအမြင်မှားဆွဲလဲဆွဲเสียဖြစ်တယ်ဒါကြောင့်အဲ့ဒီခန္ဓာ၅ပါးကိုตายတတ်မဲ့ဆွဲလဲမဆွဲရအောင်အသိအမြင်မှားဆွဲလဲမဆွဲရအောင်ဖြစ်တိုင်းဖြစ်တိုင်းဖြစ်စေဖြစ်ခိုက်မှာတတိဥစီရောစိတ်နဲ့စူးစူးဆိုင်ဆိုင်စောင့်ပြီးတော့ရှုရတယ်ဟုတ်ကလားအဲ့ဒါလို့ရှိပြီဆိုလို့ရှိရင်စွဲအောင်မလားဒါကြောင့်မစွဲဖို့ရာဖြစ်စေမှမှန်စွာရှိရပါသည်ဟုတ်ကလားအဲ့ဒီစွဲတာကိုတော့နောက်ကြမှာပြောရမယ်နော်ဘယ်တော့တော့နောက်ကြမှာဘယ်တော့ဘယ်တော့နောက်တော့နေပြန်ကြတော့ခီးထွက်အောင်ပဲလာရှူဒီဘောကြောက်မယ်28ရက်မှပြန်ရောက်မယ်29ရက်နေများဟောနိုင်မလားတော့မသိဘူး29ရက်နေကြတော့လည်းပဲမလေးရှားတွေကဆုံးကပ်ဖို့ရှိတယ်အဲကိုရီးယားတွေတော့သူတို့မချမ်းသာဘူးနဲ့တူတယ်ကြည့်ရတော့ကိုရီးယားတွေကတော့သူတို့တန်ခါ900တက်ကြည့်လိုက်တော့သူတို့ဟာသိန်း30လောက်ကြာတာမနေ့ကသူတို့ကတ်ကြတာနောက်တစ်ခါ1000ကတ်ချင်ပါတယ်ဘုရားဖြစ်နိုင်မှာမလားတဲ့ဖြစ်ပါတယ်လို့ပြောလိုက်တယ်နောက်တစ်ခါ1000ကတ်ချင်တယ်ဖြစ်တယ်လို့ပြောလိုက်တယ်အဲ့ဒါသိလားဘာကြောင့်သူတို့ဒီလိုကတ်ကြတာလဲပါကြောင်းစေတနာပေါက်လာတာတော့ယောဂီတွေအာထုတ်တာတွေ့လို့မဟုတ်လားအဲ့ဒါပေါ့အာထုတ်တာမတွေ့ရင်ဘယ်စေတနာပေါက်မလို့ဒါကြောင့်မိမိတို့အာထုတ်တာမြင်ပြီးသူတစ်ပါးတွေစေတနာပေါက်ပြီးရှုကြတန်းကြတော့သူတို့ကလှူတာတန်းတာကိုသုံးဆွဲတာဆိုတော့အဲ့ဒီလူရာတန်းတာနဲ့ထိုက်တောင်ငါတို့ကကြိုးစားမှဖြစ်မယ်လို့တတိရှိရမယ်ဟုတ်ကဲ့လားကြိုးစားမှဖြစ်မယ်လို့တတိရှိပြီးတော့မပြတ်မလတ်ဒလဇရှိမှပွားများအားထုတ်ကြခြင်းအပြင်ခန္ဓာ၅ပါးမှပဲခန္ဓာကိုမှตายတတ်မဲ့ဆွဲအသည့်အမြင်မှားဆွဲမဆွဲပဲနဲ့အစွဲလုံးဝကင်းရာနိဗ္ဗာန်ကိုနှင်းမြန်စွာဆက်ရောက်၍မြတ်မောပြုနိုင်ကြပါစေ
Thank you.